ညီနာမဟာမိတ်၃ဘွဲ့ရဲ့၁၀၂၇စစ်စင်ရေးဟာအခုဆိုရင်ရက်၂၀ရှိလာခဲ့ပြီးတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေသေးပါဒီကနေ့မှာတော့နောင်ချုံမြို့နယ်အတွင်းမှာမနက်ကနေနေကင်းပိုင်းအထိတိုက်ပွဲတွေပြင်းထန်နေသေးရှိကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံက VOA ကိုပြောပါတယ
်မနက်ကနေခုထေးဒီနောင်ချိုးရွှေရောင်ပင်မှာတော့တိုက်ပွဲတော့ပြင်းထန်နေတယ်ဟိုအသေးစိတ်တော့မသိရသေးဘူးမနက်ကကကဆိုင်ရဲ့စခန်း၄ခုကိုကျွန်တော်တင်ပိုင်နိုင်တယ်ကျင်းစင်ကမနေ့ဖြစ်တယ်ပေါ့လေနော်လိုင်းအခက်ခဲကြောင့်ဒီနေ့ထုတ်ပြရတာပေါ့နော
်တည်ယူခဲ့တဲ့စကန်းနေဟာကွက်ခိုင်မျိုးနဲ့ရှောက်ဟော်ပြီးသူစစ်စကန်းနဲ့လွဲကန်စစ်ကောင်စီနဲ့ပြီးသူစစ်ပူပေါင်းစစ်စကန်းတန်ရမ်းမျိုးနဲ့ကစစ်ကောင်စီရဲ့ဆိုင်းလျံတပ်စကန်းတို့ပါဝင်ကြောင်းနဲ့ကွက်ခိုင်မျိုးနဲ့မုံဟွန်နဲ့မုံမော်ပြီးသူစစ်တွေကလည်းလက်နဲ့ဆက်လက်လာရောက်အနံ့ကြောင်းသတင်းထုတ်ပြပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ၁၄ရက်နေ့ညနေပိုင်းကမူဆယ်မြို့နယ်အနီးလွယ်ကောင်မူတပ်စခန်းကို TNL ကသိမ်းပိုက်လိုက်ကြောင်းဖော်ပြကြပေမဲ့ TNL ပြောရေးဆိုခွင့်ရှိသူကတော့အတိမပြုနိုင်သေးကြောင်းပြောပါတယ်ဒီလ၁၄ရက်နေ့ကတော့နောင်ချုံမြို့နယ်ဂုတ်တွင်းဘက်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းက၃ကြိမ်ပစ်ခတ်ခဲ့ကြောင်းကြောင်မဲအခြေစိုက်ခမရ900နှစ်ကို TNL ဝင်ရောက်တိုက်ခတ်ခဲ့ကြောင်းညီနောင်မဟာမိတ်ကသတင်းထုတ်ပြန်ထားပါတယ်နောင်ချုံမြို့နယ်တွင်းမှာတိုက်ပွဲတွေဖြစ်ပွားနေတာရက်တတနှစ်ပတ်ကျော်လာပြီဖြစ်ပါတယ်။ဒီရက်ပိုင်းမှာပဲတီဘောမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားပြီး TNL ကဘော်ကျိုအနီးကကျင်းတီတရားကိုဒီလ12ရက်နေ့မှာဘုံခွဲဖြစ်စည်းခဲ့ပါတယ်။လောလောဆယ်မှာတော့မန္တလေးလာရှိုးပြည်တော်စုလမ်းမကြီးဟာလည်းအသွားအလာရပ်ဆိုင်နေသလိုတိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ဒေသခံတွေအခက်အခဲတွေ့နေရတယ်လို့ကြောင်မဲမျိုးကတအူးကပြောပါတယ
်။စစ်စစ်တယ်ပြီးတော့လမ်းတွေကတော့လိုလာရှိတယ်ဆိုလူထုကတော့အဲကုန်စီပို့ဆောင်ရေးလေအဲဒုက္ခရောက်တယ်စားရတော့ရေးလေဝယ်ယူစားပနာတာရှိကြီးတယ်ကုန်စီစစ်တယ်။ကြောင်လက်နဲ့တိုင်နေရှိနိုင်တဲ့နေရာလို့စစ်တပ်ကလက်နဲ့တင်းလမ်းပြနေဆိုလို့ရှိရင်အချို့ရေးပါလေရှောင်ရတယ်လူထုကတော့လည်းကြောက်ကြောက်လန့်လန့်နေနေရတာပေါ့
ဒေသတွင်းတိုက်ပွဲတွေကြောင့်ကြောင်မဲမျိုးပေါ်နဲ့နောင်ပင်ရွာမှာစစ်ဆောင်ပြည်သူ2000ကျော်လောက်ရောက်ရှိနေတာပါကိုကန့်ဒေတာဘက်ကတိုက်ပွဲအခြေအနေကိုတော့ MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းကအခုလိုပြောပါတယ
်ဒီနေ့ကတော့ဒီအခုအချိန်ဒီတော့ဒီကိုကန့်ခရံရောက်ပတ်ပိုင်းမော်ထိုက်ဒေတာပေါ့နော်အဲမော်ထိုက်ဒေတာမှာရှိတဲ့သက်ဆန်းတုံးကိုကျွန်တော်တို့တိမ်ပိုင်းနိုင်ခဲ့ကြပြအဲတော့တိမ်နီတို့ခက်လာလဲစစ်ကစားမှုတွေတော့လုပ်နေတာပေါ့နော်
ညီနောင်မဟာမိတ်၃ဘွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့စစ်ရေးအရှင်ဟာပုံမှန်မြင့်တက်လာနေပြီးလောက်ကင်ဒေတာကိုရောက်နိုင်အောင်ဆက်လက်ချီတက်နေကြောင်းဖော်ပြပါတယ်ဒီလ23ရက်နေ့ကတော့လောက်ကင်မြို့နယ်ငားမိုင်ကျော်အကွာကပါစင်ကျော်ကိုသိမ်းယူနိုင်ကြောင်း MNDAA ကထုတ်ပြန်ထားပါတယ်ဒီလ23ရက်နေ့မှာပဲကွက်ခံမြို့နယ်တမိုးငယ်ရှိခလာရ113တပ်စခန်းကိုကချင် KIA ကသိမ်းယူခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဒီလ14ရက်နေ့ကရှမ်းမြောက်ဒေတာတာရွှေထံဘက်မှာထိတွေ့တိုက်ပွဲအနည်းငယ်ရှိကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အသေးစိတ်ထုတ်ပြန်တာတော့မရှိပါဘူးခင်ဗျာ